ယ်ကုံမြို့တဝိုင်မှာနေ့စဉ်ဆိုသလိုတိုက်ပွဲဖြစ်ပွားနေတယ်လို့ဖယ်ကုံမြို့ကနေဘေးလွရာကိုတိတ်ရှောင်နေတဲ့စစ်ရှောင်တို့က VOA ကိုပြောပါရယ်ဒေသခံအများစုကဘေးကင်းရာတခြားမြို့နယ်နဲ့ဈေးရွာတွေဘက်ကိုထွက်ပြေးတိတ်ရှောင်နေကြပြီဖြစ်သလိုအချို့ဒေသခံတွေကတော့မြို့ထဲမှာပဲပိတ်ပြီးနေသေးတယ်လို့ဆိုပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ1ရက်လုံးစစ်စင်ရေးစတင်ကြတဲ့ကမိုးပြမြို့မှာတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်မြို့ကအများစုကဖေကုံမြို့ဘက်ကိုတိတ်ရှောင်လာကြပါတယ်။အခုတခါဖေကုံမြို့တဝိုက်မှာပါတိုက်ပွဲကျပြန့်လာတာကြောင့်ဘေးလွရာကိုထပ်မံတိတ်ရှောင်ရတာလို့စစ်ရှောင်တအူးကအခုလိုပြောပြပါတယ်
။ထပ်ကြောင်းလာဒီဖေကုံမှာလည်းကြည့်နေဆက်ဖြစ်တော့။အရင်မိုးပြမှာဖြစ်တော့မြို့ဖေကုံမှာလာခိုးတယ်ဖေကုံမှာလည်းထပ်ဖြစ်တော့ဆက်ရှောင်လိုက်တဲ့ဟာမျိုးတွေပေါ့။မြို့ပေါ်မှာတော့ဖြစ်တယ်ပုံမှန်လို့ဖြစ်တယ်မနေ့ကရှိပြဲ့တယ်မှာဒီကခေါမှာလို့ဖြစ်ပြီးတယ်ပုံမှန်ကတော့တက်ဖက်ကနေဒီလိုနဲ့လမ်းထူတာတွေလည်းကျဲတာတွေရှိတာပေါ့နော်ခက်ကလေးဒီပေါင်900ကျောင်းကျောင်းစောင်းဟာမျိုးဆိုတော့ပြင်းထန်တယ်ပေါ့
တိုက်ပွဲကြောင့်စစ်ကောင်စီဘက်ကပေါအားပြင်းတဲ့ပေါင်900ဘုံးတွေအပြင်လေကြောင်းအသုံးပြုပြီးတော့အပြင်းအထန်ရန်တန်းတိုက်ခိုက်နေတာလို့ဆိုပါတယ်လက်ရှိမှာဖေကုံမြို့အတွင်းပိတ်မိနေတဲ့ဒေသခံတွေကြန့်ရှိနေတဲ့အခြေအနေကိုလည်းစစ်ဘေးရှောင်တဦးကအခုလိုပြောပြပါတယ
်မနေ့ကကြည့်ပြောတာတော့ပိတ်မိတဲ့လူရှိပြီတော့ဘယ်စက်ခေါ်မှာပြင်းနေရအထလုံးမြတ်ပြီဆိုပြီးပြောတဲ့လူရှိတယ်သူတို့ကတက်ဆဲကနေလန်းလန်းထူတာမျိုးပေါ်ရတာတွေရှိတဲ့နေရာကိုသူတို့ကလန်းထူတာမျိုးအိမ်တော့တော်တော်ပြစ်စီကြတော့ပြစ်စီတယ်ရတဲ့လူတော့သူတို့ထူတော့ဘုန်းတော်တက်ကွန်ရှိတယ်ထူတယ်သူကတက်ကွန်နဲ့ပါရှိတာမျိုးဆိုတော့သူတို့ကပိုပြီးမှထူတော့
ဖေကုံမျိုးပေါ်ရောက်ွက်တယ်မှာလက်လက်ကြီးကြီးကြားရောက်ပောက်ကွဲလို့လူအထီးကရှိမရှိမသိရသေးပေမဲ့နေအိမ်ပျက်စီးမှုတွေကအများအပြားရှိတယ်လို့ပြောပါတယ်ဖေကုံမျိုးဘက်မှာဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရပြီးတော့မျိုးထဲမှာပိတ်မိနေတဲ့ဒေသခံတွေအဆက်အသွယ်ရဖို့ခက်ခဲနေပါတယ်။ဖေကုံတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီတပ်နဲ့တော်လှန်ရေးအင်အားစုတို့နှစ်ဖက်စလုံးကတစုံတရာထုတ်ပြန်တာမရှိသေးသလို VOA ကလည်းဆက်သွယ်လို့မရသေးပါဘူး။ဖေကုံမြို့နယ်အတွင်းရွှေပြည်အင်းနဲ့လွယ်ပတာစကန်ကုန်းတွေကိုပူးပေါင်းမဟာမိတ်တော်လှန်ရေးအင်အားစုတွေကဒီဇင်ဘာလတတိယအပတ်လောက်မှာသိမ့်ပိုက်ရရှိခဲ့တဲ့အကြောင်းမိုးပြဲဖေခုံစစ်စေရေးမဟာမိတ်အင်အားစုတွေကပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒါအပြင်ဖေကုံမြို့အဝင်အထွက်နေရာကိုလည်းထိမ့်ချုပ်ထားနိုင်တယ်လို့ဆိုပါတယ်။လွယ်ပတာကျေးရွာနဲ့ရှစ်မိုင်အကွာခေါင်းဤကျေးရွာဆက်တော်ကျေးရွာလေလုံးကျေးရွာစတဲ့၃ရွာကလူဦးရေ1000လောက်ကနေရပြန်လာနေကြပြီလို့ခေါင်းဤရွာကတူက VOA ကိုပြောပါတယ်ဒါပေမဲ့လွယ်ပတာကျေးရွာတောင်ပိုင်းကနေဖဲကုံမြို့အထိပြီးခဲ့တဲ့၈ရက်နေ့အထိတိုက်ပွဲအသက်ကြားနေရတာကြောင့်စိုးရိမ်နေရတယ်လို့ဆိုပါတယ်
။လွယ်ပတာတို့တော့မပြတ်နိုင်ဘူးလေ။ခြေနေတော့ပြီးခြေနေရတုံးရတော့တော်တော်ဆိုးသွားတိုက်ပွဲတော့ဖြစ်တာရရဲ့အဲ့ဒီလွယ်ပတာရဲ့တောင်ဖက်တကျော်ပေါ့။ခုံမြို့ကြည့်ပေါ့။အော်ငင်းညံ့နေတယ်ရတော့ငင်းသွား။ဒီစိုးရိမ်မှုတော့အမေရာကြည့်တော့ပေါ့။
စပြေရှောင်ဘဝနဲ့ကာလကြာရှည်ဘေးလွရာမှာဖြစ်သလိုနေထိုင်စားတောက်ရပြီးတော့အခက်ခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရတာကြောင့်နှစ်ဖက်ပြစ်ခတ်မှုတည်ကြိမ်စပြုလာချိန်မှာရွာသူရွာသားတွေနေအိမ်ပြန်လာကြတာပါစည်ရည်တင်းမာမှုတွေပြန်ဖြစ်လာရင်ချက်ချင်းပြေးလွှားနိုင်ဖို့အထောက်အပံ့ပစ္စည်းတွေအစင်အသစ်ပြင်ဆင်ထားကြတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရှင်